2019ခုနှစ်30ရင်းမြောက်အာဆီယံထိပ်တည်ညီလာခံကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာအေဒီလ26ရက်နေ့ကစတင်လာမှာမြန်မာနိုင်ငံကရိုညာအရေးနဲ့ပတ်သက်လို့တင်ပြလာရင်ညီလာခံမှာဆွေးနွေးနိုင်မယ့်အလားအလာရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကမနေ့ကပုံမှန်တင်ပြတာရှင်းလင်းမှာပြောကြားသွားပါတယ်။အပြည့်အစုံကိုတော့ဒလော့လာတန်းကတင်ပြပေးထားပါတယ်ခင
်ဗျ။အချိန်30မြောက်အာဆီယံ2019ခုညီလာခံကြီးကိုဖိလစ်ပိုင်ရဲ့မနီလာမြို့တော်မှာအေဒီလ26ရက်နေ့ကစတင်ကျင်းပခဲ့ရမှာCPR ကအာဆီယံအမြဲတမ်းကော်မတီအဖွဲ့ဝင်တွေကဧပြီလ29ရက်နေ့ကျင်းပမဲ့ထိပ်တည်ညီလာခံအတွက်အခြေခံမူပေါင်းတွေကိုစတင်ဆင်းနေနေကြပြီးကြိုတင်ညှိနှိုင်းစရာတွေကိုလည်းပြုလုပ်နေကြပြီဖြစ်ပါတယ်။ဒါအပြင်ကြာတာပတိညီမှာတော့အာဆီယံဆင်းနိုင်ငံအဆင့်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံကြပြီးတောက်ချာနေ့မှာတော့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ခုလိုဆွေးနွေးခြင်းအပြင်ဆင်းနေကျင်းပမဲ့ထိပ်တည်ညီလာခံအတွက်ပြင်ဆင်နေကြတာဖြစ်တယ်လို့ကြိုင်နိုင်ငံကြိုင်ဌာနပြောခွင့်ရပုဂ္ဂိုလ် Professor Bulbar ကပုံထူးနေတဲ့တင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ရှင်းလင်းကျင်းပမဲ့ထိတိနာခံကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြိုင်ဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကျင်းတခြားအာဆီယံဖွဲ့ဝင်ရှင်းနိုင်ငံတို့ကခေါင်းဆောင်တွေနေတောက်ကြံနေမှာမြန်မာမျိုးကိုဆက်ရောက်မှာဖြစ်ပါတယ်။ခုလိုထိတိနာခံအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့တင်းစာရှင်းလင်းပွဲမှာအစားအိမ်ရှင်ပွန်တင်းတောက်က
The leaders will be discussing issues of regional and international concern. So,
ASEAN government in it.ဒီသားရင်းနဲ့နိုင်ငံတကာစိုးရိမ်ခြင်းဖြစ်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိပါတယ်။ကျွန်တော်တလောက်ပဲပြောပြသေ
း။ဆက်လက်ပြီးအစာဟိရှင်ပွန်းတင်းတောက်ကမေးရမှာတော့
Will we ask Myanmar to give us a briefing about the rate on what's been happening?
ဒီကိစ္စမှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုအာဆီယံအနေနဲ့မြန်မာနိုင်ငံကိုရှင်းလင်းပြဖို့တောင်းဆိုဖို့ရှိပါသလားလို့တင်းတောက်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒါကနိုင်ငံကြေးဌာနရည်ရည်ပြောခွင့်ရတာဖွဲ့ဝင်နိုင်ငံတွေကတင်ပြလာရင်တော့ဆွေးနွေးဖို့ရှိတယ်လို့ဖြေကြားခဲ့ပါတယ်
။ As the chairman the role of the president is really to make sure that all ASEAN member states
ASEAN ဥက္ကဋ္ဌအနေနဲ့သမ္မတရဲ့အခန်းကဏ္ဍကတကယ်ဆို ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တိချက်တွေကိုတင်ပြနိုင်ဖို့နဲ့လွတ်လွတ်လပ်လပ်ဆွေးနွေးဖို့အခွင့်အလမ်းဖန်တီးပြရမှာဖြစ်ပါတယ်။အခြေခံအချင်းတော့ဆွေးနွေးကြတာတွေကိုကျွန်တော်သုံးသပ်ရမယ့်တာဝန်ရှိပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကရိုဟင်ဂျာအရေးကိုမေးမြန်းခဲ့ရင်တော့ဒီအကြောင်းဆွေးနွေးကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့တွင်အာဆီယံထိပ်တည်ညီလာခံကျင်းပမည့်ဧပြီလ25ရက်နေ့က APHR ကလူ့ပြည်နယ်ဆိုင်ရာအာဆီယံပါလီမန်များအဖွဲ့ကကြီးညာချက်ဆောင်ထုတ်ပြန်ခဲ့ရမှာအာဆီယံခေါင်းဆောင်တွေနဲ့အရေးကြီးတဲ့ဒေသတွင်းအကဲဆက်မှုတွေကိုရင်ဆိုင်ဖြေရှင်းရမှာဒေသတွင်းလူ့ခွင့်နဲ့ဒီမိုကရေစီအခြေအနေနဲ့ပတ်သက်လို့လေခက်ခဲတဲ့နေဝန်တွေကိုမရှောင်ကြဘူးလေတိုက်တွန်းထားပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကမကြာသေးမီကသတိပေးခဲ့တဲ့အချိန်လူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးဖြစ်နိုင်တဲ့အလားအလာနဲ့ပတ်သက်ပြီးတော့လေထိပ်တည်ကြီးလာကမှဆွေးနွေးကြဖို့အာဆီယံဆွတ်တော်အမတ်တွေကတိုက်တွန်းခဲ့ပါလေဒါအပြင်အာဆီယံလူထုတရားလုံးအထူးသဖြင့်အကာအကွယ်မဲ့ဆုံးဖြစ်တဲ့လူတွေကိုသက်ဆိုင်ရာအစိုးရတွေကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းနဲ့ခုလိုလုံနိုင်ဖို့ကသက်ဆိုင်ရာနိုင်ငံတွင်းမှာရောဒေသတွင်းမှာပါအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကင်းတဲ့လူ့ခွင့်ရေးကာကွယ်ဆောက်ရှောက်တဲ့နည်းစနစ်တွေချမှတ်ဖို့လိုအပ်ပြီးလူ့ခွင့်ရေးကျူးလွန်ချုပ်ဖောက်မှုတွေကိုလည်းတရားစုံစမ်းစစ်ဆေးဖို့နဲ့တရားရေးစနစ်ကလည်းတရားရည်ပြီးပြည်သူတွေရဲ့ယုံကြည်မှုကိုရရှိရမယ်လို့လည်း APHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအစ္စလာမ်ဘစ်အစွန်းရောက်တွေကမောင်းတော်ရှိရဲစခန်းကိုဝင်တိုက်ခဲ့ပြီးတပ်ဖြတ်မှုတွေရှိခဲ့တဲ့ဖြစ်ရကြောင့်မြန်မာလူ့ကျွေးတပ်တွေကတံပြန်နေနေရှင်းလင်းရေးလုပ်ခဲ့ရမှာရိုဟင်ဂျာဒုက္ခသည်တွေတောင်းရချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့အခြေစိုက်ခဲ့ပါတယ်။ဒါကြောင့်လည်းမွတ်စလင်အများစုနေထိုင်ရာအင်းင်းချင်းနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကဒီပြည်ပခရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်အသိပေးခဲ့ကြပြီးစန္ဒပြမှုများရှိခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းလူသားချင်းစာနာမှုအထောက်အကူတွေကိုပေးခဲ့ကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ဖို့မလိုလားတဲ့အာဆီယံအသင်းကြီးရဲ့ဘူဝါဒရှိပြီးမဲ့လို့လည်းစနစ်ထိရင်လာကမှာတော့မွတ်စလင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ဆွေးနွေးဖို့တင်ပြကြမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါလိမ့်ရှင်။